ခိုင်ပြည်နယ်မှာလှေမှောက်သေဆုံးခဲ့ရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတုံ့နှုံခဲ့တဲ့အပေါ်မကျေနပ်ကြသူတွေဟာဒီကနေ့ရန်ကုန်မြို့ကအမေရိကန်တပ်ရုံးရှိမှဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးကတော့နိုင်ငံတကာလှုပ်ထုံးလုံနေရအခုလိုတုံ့နှုံရတာဖြစ်တယ်လို့ပြောပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်စစ်တွေကံယူရန်ပင်လယ်ပြင်မှာလှေနစ်မြုပ်တာကြောင့်မွတ်စလင်ဒုက္ခသည်စခန်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးဒုက္ခသည်22ဦးသေဆုံးခဲ့ရတဲ့အပေါ်ရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကတုံ့နှုံပြီးကျင်းညာချက်ထုတ်ခဲ့တဲ့အပေါ်မကျေနပ်ချသူတွေဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့ပုံမှန်လှုပ်ထုံးလုံနည်းနဲ့နိုင်ငံတကာလှုပ်ထုံးလုံနည်းတွေကဘယ်နေရာကလူမှုအဝန်းအဝိုင်းကိုပဲဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcier ကပြောသွားပါတယ
်။ And normally when that happens we would call them what they asked to be called. It's not a political decision, it's just a normal practice.
အဲ့ဒီလိုဂျုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောဆိုတဲ့အတိုင်းကျွန်တော်တို့ကခေါ်ပါတယ်။ဒါဟာနိုင်ငံရေးအရဆုံးဖြတ်တာမဟုတ်ပဲပုံမှန်လှုပ်ထုံးလုံနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကကိစ္စရပ်တွေကတိတ်ကိုရှုပ်ထွေးပြီးတိတ်ကိုထိလွယ်ရှာလွယ်ဖြစ်နေပါတယ်။ကျွန်တော်တို့စိတ်ဝင်စားတာကတနိုင်ငံလုံးရဲ့အောင်မြင်မှုကိုစဉ်းစားတာပါ။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုစိန်ခေါ်မှုတွေရှိပါတယ်။ကျွန်တော်ပြောဘူးသလိုပါပဲ။ကျွန်တော်တို့နိုင်ငံမှာလည်းဒီလိုစိန်ခေါ်မှုတွေရှိပါတယ်
။ဒီပြဿနာကိုအတိအကျဘလို့ဖြေရှင်းရမယ်ဆိုတာအစိုးရဒါမှမဟုတ်လူထုကိုပြောဖို့ကကျွန်တော်တို့နေရာမဟုတ်ပဲ။ဒါဟာဒီကလူတွေဖြေရှင်းရမှာဖြစ်တယ်လို့တန်မှတ်ကြီးကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးခလီနစ်မျိုးတေဆုံးခဲ့ရသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကဖော်ပြပြောဆိုတဲ့အပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ရုံးမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်တန်မှတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြီးသတင်းတပတ်ကျော်မှပြုလုပ်ခဲ့တဲ့အခုဆန္ဒပြပွဲမှာတော့ဒီဒုက္ခသည်တွေကိုဘင်္ဂလီတွေလို့သာသုံးနှုံးစီခြင်းပြီးရိုဟင်ဂျာဆိုတာကိုလက်မခံနိုင်ကြတာဖြစ်ပါတယ်။ဒါ့အပြင်လက်ရှိနိုင်ငံဆိုင်ဝင်ကြီးဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုတာဝန်ယူဖြေရှင်းပေးဖို့ကိုလည်းဆန္ဒပြသူတူဖြစ်တဲ့ကိုကျော်မျိုးသက်ကတောင်းဆိုပါတယ်
။ကိုနိုင်ငံမှာမရှိတဲ့လူမျိုးကိုနိုင်ငံသားအစိုးရနိုင်ငံသားတန်ရုံးကမဟုတ်မှန်းလုံးချံပြီးတော့ပြောနေတာကိုမြန်မာနိုင်ငံသားရဲ့ဝင်ကြီးကိုနိုင်ငံကနေစပြီးတော့ဥဆောင်ပြီးတော့ကန့်ကွက်ပေးပါလို့ပြောချင်ပါတယ်။
အခုဆန္ဒပြပွဲကိုတာမွေမြို့ဗိုလ်စိမ့်မန်ကွင်းမှာလုပ်ဖို့ခွင့်ပြုချက်ရထားပြီးမဲ့ဆန္ဒပြသူတွေကအမေရိကန်တန်ယုံရှိကိုတွားရောက်ဆန္ဒပြခဲ့ကြတာကြောင့်ငင်းချမ်းစွာစုဝေးခွင့်နဲ့စီတံလှည့်လည်ခွင့်ဆန်ရပုံမှ19နဲ့အမှုဖွင့်အရေးယူသွားမယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။ကရင်ပြည်နယ်တွင်းကခရီးရန်ဖျားချောင်းဝင်းအတွင်လူစုလူဝေးနဲ့ဇေဒီတစုဝင်းရောက်တိုက်ခဲ့ပြီးနောက်ရန်ကုန်မြို့မှာလူမျိုးရေးဘာသာရေးကိုဆန့်ကျင်နေမျက်နှာဖုံးစလူတချို့ရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့ပြီး၃ရက်အကြာမှာရိုဟင်ဂျာအသုံးအနှုန်းကိုလက်မခံလူသူတွေရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုမှုမရှိသေးပါဘူးရှင်။